မြန်မာနိုင်ငံတွင်2030ပြည်နှစ်မှာပြည်သူအလုံးလျှက်စင်ပြီးရရှိရေးနဲ့အရေးသွေးပြည့်မီတဲ့ကျန်းမာရေးဆောင်ရှောက်မှုရရှိရေးဆိုတဲ့မြန်မာအစိုးရရဲ့ရည်မှန်းချက်အတွေ့ကမ္ဘာပံအနေနဲ့အမေရိကန်ဒေါ်လာတန်း2000ပမာဏရှိတဲ့နှိရှေဖွံ့ဖြိုးရေးအစီအစဉ်ဆောင်ရွက်သွားမယ်လို့ကမ္ဘာပံဥက္ကဋ္ဌကပြောပါတယ်အထူးသဖြင့်တော့လျှက်စင်ပြီးရရှိရေးအတွက်ထုတ်လုပ်ရေးနဲ့ဖြန့်ဖြူးရေးပိုင်းတွေမှာဒေါ်လာတန်း1000အကုန်ကျခန့်သွားမယ်လို့ပြောပါတယ်ဒီကနေ့နေပြည်တော်မှာပြုလုပ်သွားတဲ့ကမ္ဘာပံဥက္ကဋ္ဌရဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့တော့ရန်ကုန်ရုံးခွဲကနေကိုသားညွန့်ကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေပိုပြီးတော့အားဖြစ်လာစေဖို့နဲ့မြန်မာလူထုရဲ့လူနေမှုဘဝတွေမြင့်တက်လာစေဖို့ကမ္ဘာပံအနေနဲ့အခုလိုမျိုးအကူအညီတွေပေးသွားမယ်လို့ကမ္ဘာပံဥက္ကဋ္ဌဂျင်ယုံကမ်ကဒီနေ့နေပြည်တော်သတင်းစာရှင်းလင်းပွဲအတွက်မှာပြောဆိုသွားပါတယ်။မြန်မာနိုင်ငံတွင်းကပြည်ပြင်ပြောင်းလဲမှုလုပ်ငန်းတွေပေါ်မှာချီးကျူးပြောဆိုခဲ့သလိုပဲမြန်မာနိုင်ငံဟာငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့ဈေးကွက်စီးပွားရေးတကားဖွံ့မှုတွေပိုလှုပ်လာပြီးတော့ဒေသအတွင်းနဲ့လည်းတစ်စီးတစ်လုံးနဲ့ရှိလာတယ်လို့ပြောသွားပါတယ်။မြို့သားထုတ်ကုန်ပမာဏတိုးများလာသလိုပဲနိုင်ငံခြားရင်းနှီးမြှုပ်နှံမှုဟာလည်း30%လောက်ထိကိုမြင့်တက်လာတယ်ဆိုပြီးတော့ပြောသွားပါတယ်
။ The World Bank Group and that includes our private sector arm IFC and MIGA the Multilateral Investment Guarantee
Agency. ဘာပါအစုနဲ့အတူပြည်ပဆိုင်ရာဘဏ္ဍာရေးကော်ပိုရေးရှင်း IFC နဲ့နိုင်ငံဆောင်အကျိုးတူရင်းနှီးမြှုပ်နှံမှုအာမခံရေးအေဂျင်စီမိဂါအဖွဲ့တွေဟာမြန်မာလူထုအားလုံးရဲ့လူနေမှုဘဝမြင့်တက်လာရေးအတွက်ဒီပြုပြင်ပြောင်းလဲရေးတွေကိုအကူအညီတွေပေးသွားဖို့ပိုင်းဖြတ်ထားပါတယ်။ဒီအစိတ်အပိုင်းတစ်ခုအနေနဲ့အမေရိကန်ဒေါ်လာတန်း2000ပမာဏနှစ်ရှည်ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေရှိပါတယ်။ဒါဟာဆိုရင်2030ပြည့်နှစ်မှာလူတိုင်းလျှက်စစ်မီရစေရမယ်ဆိုတဲ့မြန်မာစိုးရရဲ့ရည်မှန်းချက်နဲ့နိုင်ငံတကာအဆင့်ကျန်းမာရေးဆောင်ရှောက်မှုနဲ့အခြားဖွံ့ဖြိုးရေးရည်မှန်းချက်တွေအတွက်အထောက်အကူဖြစ်စေမှာပါ။
ဒီပေးမဲ့အကူအညီတွေတဲကဒေါ်လာတန်း1000ကိုတော့ဒီအရေးကြီးတဲ့လူတိုင်းလက်စစ်မီရရှိရေးအတွက်အသုံးပြုသွားမယ်လို့ဆိုပါတယ်။လက်စစ်မီရရှိရေးဟာမြန်မာပြည်သူတွေရဲ့လူနေမှုဘဝမြင့်တက်လာရေးသာမကစီးပွားရေးလုပ်ငန်းတွေအားကောင်းမောင်းတန်ဖြစ်လာဖို့အတွက်ပါအရေးကြီးတယ်ဆိုပြီးတော့ကမ္ဘာပံဥက္ကဋ္ဌကပြောသွားပါတယ
်။ Currently 70% of Myanmar's people do not have access to reliable electricity. We know electricity has broad benefits for poverty reduction.Enabling students to study.
အရှိအားဖြင့်မြန်မာလူထု80%ရာခိုင်နှုန်းဟာလျှက်စစ်မီမရကြပါဘူး။လျှက်စစ်မီရရှိခြင်းဟာဆင်းရဲမှုရော့ပါးရေးကိုအထောက်ပံ့ဖြစ်မှာပါ။ကျောင်းသားတွေညတိုင်းမှာစာဖတ်နိုင်ကြမယ်။စျေးရုံတွေမှာလျှက်စစ်မီရတာကြောင့်စက်ပစ္စည်းနဲ့ဤပညာတွေအသုံးပြုနိုင်ပါမယ်။စေဝါတွေကိုအအေးခန်းတွေမှာထားနိုင်မယ်။စီးပွားရေးလုပ်ငန်းတွေလည်ပတ်နိုင်မယ်။ဒါကြောင့်လည်းလျှက်စစ်မီရရှိရေးအတွက်ထုတ်လုပ်ရေးဖြန့်ဖြူးရေးပိုင်းတွေအတွက်အမေရိကန်ဒေါ်လာတန်း1000အသုံးပြုသွားပါမယ်။
မြန်မာပြည်သူ85ရာခိုင်နှုန်းအထူးဖြစ်ဆိုရင်တော့ဒီကျေးလက်နေပြည်သူတွေဟာအရေးသွေးပြည့်မီတဲ့ကျန်းမာရေးဆောက်ရှောက်မှုကိုမရကြသလိုပဲစေဝါကုသဖို့အတွက်ငွေကြေးမတက်နိုင်တဲ့ဆင်းရဲနွမ်းပါသူတွေဖြစ်တယ်လို့ကမ္ဘာပံဥက္ကဋ္ဌကပြောပါတယ်။ဒါကြောင့်လည်းအခုဒီဖွံ့ဖြိုးရေးအစီအစဉ်နေတဲ့မှာကျန်းမာရေးဆောက်ရှောက်မှုကိစ္စကိုလည်းဦးစားပေးဆောင်ရွက်ရမယ့်ကိစ္စတရအနေနဲ့ထည့်သွင်းထားတယ်လို့ပြောသွားပါတယ်။ကမ္ဘာပံဥက္ကဋ္ဌဂျင်ပြုံကင်ဟာဒီကနေ့မှပဲမြန်မာသမ္မတဦးသိန်းစိန်နောက်ပြည်တော်စုလွှတ်တော်နိုင်ကသူရဦးရှိမန်းတို့အပြင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါန်ဆန်းစွတ်ကြည်နဲ့ပါတရားစီတွေ့ဆုံခဲ့ပါတယ်။ဆွေးနွေးချက်တွေမှာတော့ဒီမြန်မာအစိုးရရဲ့ဒီစီးရဲမွေးတည်မှုရော့ပါးရေးအတွက်ရည်မှန်းထားချက်တွေနဲ့ကမ္ဘာပံရဲ့ရည်မှန်းချက်တွေအတော်လေးကိုတူညီနေတာကြောင့်ဒီပေါ်မှာလုပ်ငန်းတွေပေါ်မှာဆွေးနွေးခဲ့ကြတယ်လို့ကမ္ဘာပံရန်ကုန်ရုံးပြန်ကြားရေးတာဝန်ခံဦးကျော်စိုးလင်းက VOA ကိုရှင်းပြခဲ့ပါတယ်
။ကမ္ဘာပံအုပ်စုရဲ့ရည်မှန်းချက်နှစ်ခုရှိပါတယ်။အဲ့ဒါကတော့ဒီစီးရဲနွမ်းပါမှုတိုက်ဖြတ်ရေးနဲ့ဒီချမ်းသာကျေဝါမှုတွေကိုဝေမျှခံစားနိုင်ရေးဆိုတဲ့ဒီညီမကျက်နှစ်ခုနဲ့ဆောင်ရွက်နေတဲ့အခါမှာဒီစီးရဲနွမ်းပါမှုတိုက်ချက်ရေးဆိုတဲ့နေရာမှာလည်းဒီကြေးကြေးလက်ဒေတာမှာရှိတဲ့တည်သူတွေရဲ့ဘဝတွေကိုတိုးတက်ဖို့ဆိုတဲ့ဟာမျိုးတွေပါပါတယ်အဲ့လိုဆိုတော့ဒီမြန်မာနိုင်ငံလက်ရှိဆိုးရွားမှာလည်းတို့ဥတည်ချက်ထားပြီးဆောင်ရွက်နေတဲ့ဒီစီးရဲနွမ်းပါမှုတိုက်ချက်ရေးကိုဒီကြေးလက်ဒေတာဖွံ့ဖြိုးရေးလို့ဆိုတော့ဒီမြန်မာနိုင်ငံဆိုးရွားကတွားနေတဲ့ဒီလမ်းကြောင်းနဲ့ကျွန်တော်တို့ကမ္ဘာပံအုပ်စုကတွားနေတဲ့လမ်းကြောင်းနဲ့ဟိုတိုက်ညီနေတာတွေ့တယ်ပေါ့ဆိုတဲ့အခါကျတော့ဒီဘက်မှာရှိတဲ့အဆိုးရွားမှာရှိတဲ့အဆိုးရွားဘက်ကထားရှိတဲ့တို့ရဲ့ဖွံ့ဖြိုးရေးဦးစားပေးလုပ်ငန်းတွေကိုလည်းဒီဘက်ကကျွန်တော်တို့ဘက်ကမေးမြန်းပြီးတော့မှလို့ဘာတွေဆက်လုပ်သွားတင်နေဆိုတာအကြံဉာဏ်ယူပြီးတော့ဆောင်ရွက်သွားမှဆွေးနွေးတာတွေရှိပါတယ်
။ကမ္ဘာပံအနေနဲ့ဒီမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုဆက်ပြီးတော့ကူညီသွားမယ်အကြောင်းလဲဂရီးပြုပြောဆိုသွားတယ်လို့သိရပါတယ်။ကမ္ဘာပံဥက္ကဋ္ဌဂျင်ပြုံကင်ဟာဒီကနေ့မှပဲဒီနေပြည်တော်မှာပြုလုပ်သွားတဲ့ဒုတိယကြိမ်ဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်မှုဖိုရမ်မှာလည်းမေးခွန်းပြောသွားပါတယ်။ဒီကနေ့ညနေပိုင်းမှာတော့နေပြည်တော်နိုင်ငံတကာလေဆိပ်ကနေတဆင့်မြန်မာနိုင်ငံကနေပြီးတော့ထွက်ခွာသွားပြီဖြစ်ပါတယ်ခင်ဗျာ။
တဆက်ထဲမှာပဲကမ္ဘာပံဥက္ကဋ္ဌကမြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ဒုချီယာတန်းကြီးရွာကတပ်ဖြတ်ခံရတဲ့ဆိုတဲ့ကိစ္စတွေကိုစုံစမ်းစစ်ဆေးသင့်တယ်လို့ ကမ္ဘာ့ဘဏ်ဥက္ကဋ္ဌကပြောခဲ့ပါတယ်။ဒီလအတွင်းမှာပဲရခိုင်ပြည်နယ်ဒုချီယာတန်းကျေးရွာမှာရိုဟင်ဂျာမွတ်စလင်အနည်းဆုံး40လောက်တပ်ဖြတ်ခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တဲ့အပေါ်မှာမြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးရေးလုပ်ဖို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်ယောင်ခင်ကတင်းလာနေမှာတောင်းဆိုပါတယ
်။ We do not condone violence and we are hopeful that the government will take all measures to investigate.And also to respond in the appropriate way.
အကြမ်းဖက်မှုတွေကိုကျွန်တော်တို့လစ်လျူရှုထားမှာမဟုတ်ပါဘူး။နောက်အစိုးရအနေနဲ့လည်းဒီကိစ္စစုံစမ်းစစ်ဆေးရေးအတွက်အတက်နိုင်ဆုံးနီလန်းပေါင်းစုံအသုံးပြုဆောင်ရွက်ပြီးတင့်လျော်တဲ့နီလန်းနဲ့တုံ့ပြန်ဆောင်ရွက်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်တဲ့အကြောင်းကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်ယွန်ခင်ကဒီကနေ့သတင်းနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။ဒီလအစောပိုင်းတုန်းကပဲရခိုင်ပြည်နယ်မောင်တော်မြို့နယ်ဒုချီယာတန်းကျေးရွာကဒေသခံရိုဟင်ဂျာမွတ်စလင်အနည်းဆုံး40လောက်တပ်ဖြတ်ခံရတယ်ဆိုပြီးကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုခဲ့ကြတာပါဒုချီယာတန်းကျေးရွာမှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုမရှိပါဘူးဆိုပြီးပြီးခဲ့တဲ့တောက်ကြနေ့တုန်းကပဲမြန်မာပြန်ကြားရေးဒုတိယဝန်ကြီးဦးရဲထွတ်ကလည်းညှင်းဆိုထားတာဖြစ်ပါတယ်ရှင်